ဒီကတဲ့နေ့အတွက်မြန်မာနိုင်ငံအရှေ့ပိုင်းကလူ6,600လောက်နေအိမ်များအိုးအိမ်များစွန့်ခွာထွက်ပြေးလာခဲ့ကြရတယ်လို့ထိုင်းနိုင်ငံအခြေစိုက် TBBBC ကမြန်မာဒုက္ခသည်များအားကူညီထောက်ပံ့ရေးအဖွဲ့ကအစီရင်ခံထားပါတယ်။ထိုင်းနိုင်ငံနဲ့နယ်နိမိတ်ဆက်ဆက်နေတဲ့မြန်မာနိုင်ငံအတွင်းဒေသကလူထုရဲ့အခြေအနေများဆိုးဝါးလာနေကြောင်းလည်းအဲ့ဒီအဖွဲ့ကဆိုထားပြီးအထူးသဖြင့်ကရင်နဲ့ဆိုင်တိုင်းရင်းသားများအပေါ်ညှဉ်းပန်းနှိပ်စက်မှုကလူသားများအပေါ်ရာဇဝမှုကျူးလွန်ရာရောက်တယ်လို့တော့ဆိုနိုင်ကြောင်းအစင်ခန်းစာထဲမှာရေးသားထားပါတယ်။မြန်မာနိုင်ငံအစိပိုင်းဒေသအတွင်းမှာတင်ပဲလူ9သိန်းကျော်လောက်ဟာနေရာရွှေ့ပြောင်းနေထိုင်နေကြရတယ်လို့လည်းအဲ့ဒီအဖွဲ့ကခန့်မှန်းထားပါတယ်။အတင်းအဓမ္မချောဆွဲစေခိုင်းမှုချင်းချောက်ဝီပစ္စည်းလူယူမှုမြေယာသိမ့်ပိုက်မှုစတာတွေခံရတဲ့အပြင်လေယာဉ်ကြီးပိုင်ဆိုင်ခွင့်နဲ့ဈေးကွက်ပါလဲပဲကန့်သတ်ချုပ်ချက်ခံရလို့အဲ့ဒီလူတွေရဲ့စီးပွားရေးကိုထိခိုက်စေတယ်လို့ဒီအဖွဲ့ရဲ့ညွှန်ကြားရေးမှူးဆယ်လီသွန်ဆင်ကပြောဆိုပါတယ်မြန်မာပြည်မှာနိုင်ငံရေးပြုပြင်ပြောင်းလဲရေးတိုးတက်မှုမရှိလို့စိတ်ပြက်မိကြောင်းဒီဇင်ဘာလထဲမှာမြန်မာပြည်ကိုသွားဖို့စီစဉ်ထားတဲ့ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမူးကပြောဆိုပြီးမကြာခင်မှာပဲထိုင်းနိုင်ငံအခြေစိုက်မြန်မာဒုက္ခသည်များအားကူညီနေတဲ့TBBC အဖွဲ့ရဲ့အစီရင်ခံစာပေါ်ထွက်လာတာပါ